မကြာခင်ရက်ပိုင်းအတွင်းထုတ်ပြန်တဲ့ကော်ဖီအန်နဲ့ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အစီအခံစာအကြံပြုချက်တွေကိုမြန်မာအစိုးရကအပြေအဝလိုက်နာအကောင့်ထဲပို့မယ်လို့သူတို့ယုံကြည်မှုမရှိကြောင်း HRW နိုင်ငံကလူအခွင့်အရေးအဖွဲ့ကြီးကမနေ့ကပြောကြားလိုက်ပါတယ်။မတ်လကထုတ်ပြန်ထားတဲ့ကြားပြအစီအခံစာမှာအကြံပြုချက်ပေါင်း30ပါဝင်ပြီးရခိုင်ပြည်နယ်မှာနိုင်ငံသားအပြည့်အတိအမှပြည်ရေလုပ်ငန်းစဉ်ကိုအချိန်ကာလတတ်မှဆောင်ရွက်ဖို့အပါအဝင်လွတ်လပ်စွာသွားလာ Green စတဲ့အချက်တွေအတွက်မြန်မာအစိုးရဘက်ကအကောင့်တွေဖော်ဖို့အခက်အခဲတွေရှိနေတယ်လို့လည်းတုံ့တက်သူတွေရှိပါတယ်။ဆက်တွေ့ညီညာထားတဲ့မိုင်အင်ဂျင်နိုင်ကအပြည့်စုံတင်ပြပေးပါလိမ့်မယ်ရှင်
။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကော်ဖီအန်နန်ဟာသူဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့နောက်ဆုံးအစီရင်ခံစာကိုမြန်မာအစိုးရကိုတင်သွင်းဖို့မနေ့အင်္ဂါနေ့ကမြန်မာနိုင်ငံကိုရောက်ရှိလာခဲ့ပါတယ်။ဩဂုတ်လ24ရက်နေ့မှာတော့အစီရင်ခံစာကိုအများပြည်သူသိအောင်ထုတ်ပြန်မှာဖြစ်ပါတယ်။ဒီမတိုင်ခင်မှာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်အပါအဝင်အစိုးရနဲ့လွှတ်တော်ကသက်ဆိုင်ရာတာဝန်ရှိသူတွေနဲ့ကော်ဖီအန်နန်ကော်မရှင်ကတွေ့ဆုံဆွေးနွေးမှာပါ။ဒီရခိုင်အကြံပေးကော်မရှင်ကထုတ်ပြန်တဲ့အစီရင်ခံစာပါအကြံပြုချက်တွေကိုမြန်မာအစိုးရကအပြည့်အဝလိုက်နာအကောင့်ထဲပုံမဲလို့သူတို့ယုံကြည်မှုမရှိကြောင်းနယူးယောက်အခြေစိုက် HRW ခေါ်လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးက VOE ကိုပြောပါတယ်။အဓိကအကြောင်းရင်းမှာမက်ရှာကထုတ်ပြန်ထားတဲ့ကော်မရှင်ရဲ့ကြောက်ဖြတ်အစီရင်ခံစာပါအကြံပြုချက်တွေကိုမြန်မာအစိုးရကအကောင့်ထဲပေါ်ဆောင်ရွက်နိုင်ခြင်းမရှိသေးဘူးလို့ HRW အာရှရေးရာညွှန်ကြားရေးမှူး John Sipton ကပြောပါတယ်
။ Government of Burma has not done a lot of the things that have been recommended already.
ဒီခိုင်ကြံပေးကော်မရှင်ရဲ့အကြံပြုချက်တော်တော်များများကိုမြန်မာအစိုးရဘက်ကအကောင့်ထဲပေါ်ဆောင်ရွက်ပြီးစီတာမတွေ့ရသေးပါဘူး။အေးပါတဲ့စစ်ဖြစ်တဲ့နိုင်ငံသားခံယူခွင့်မှာခွဲခြားထားတဲ့အဓိကချက်ကိုတရားဥပဒေအရဖယ်ရှားဖို့လှုံ့ဆော်ခြင်းမရှိသေးပါဘူး။နောက်ပြီးတော့ရခိုင်ကြံပေးကော်မရှင်ရောမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးထူးကိုယ်စားလှယ်တို့ကပါအကြံပေးထားတဲ့ရခိုင်ပြည်နယ်အတွင်းလွတ်လပ်စွာသွားလာခွင့်ကိုလည်းအလေးထားဆောင်ရွက်တာမရှိသေးပါဘူး။
ဒါပေမဲ့လည်းလူသားချင်းစာနာထောက်ထားတဲ့အကူအညီတွေခွင့်ပြုဖို့ဆိုတဲ့အချက်လိုမျိုးတချို့အကြံပြုချက်တွေကိုတော့မြန်မာအစိုးရကလိုက်နာဆောင်ရွက်မယ်လို့မြင်ကြောင်း John Sipton ကဆိုပါတယ်။အရင်ကထုတ်ပြန်ထားတဲ့ကြားဖြတ်အစီရင်ခံစာမှာအကြံပြုချက်အချက်30ပါဝင်ပါတယ်။အဲ့ဒီတည်းကအရေးကြီးတဲ့အကြံပြုချက်ကတော့ရခိုင်ပြည်နယ်မှာနိုင်ငံသားအဖြစ်အသိအမှတ်ပြုပေးရေးတိကျရှင်းလင်းတဲ့မဟာဗျူဟာနဲ့လုပ်ငန်းစဉ်အကောင့်ထဲပုံမဲ့အချိန်ကာလသတ်မှတ်တင်တယ်လို့ဆိုပါတယ်။ဒီညမှာ1982ခုနှစ်နိုင်ငံသားဖြစ်ခွင့်ဥပဒေမှာခွဲခြားမှုတွေရှိနေတယ်ဆိုတဲ့ဝေဖန်ချက်တွေနဲ့ပတ်သက်လို့ဟောင်ကောင်အခြေစိုက်အာရှလူခွင့်ရေးအဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလူဦးရဲ့အမြင်ကတော့
မြန်မာနိုင်ငံအတွင်းမှာအခြေချလာခဲ့တဲ့လူတွေမှန်တယ်မြန်မာပြည်ထဲမှာငွေပွားလာခဲ့တဲ့လူတွေလည်းမှန်တယ်နော်ဆိုလို့ရှိရင်တော့နိုင်ငံတကာဆက်ငင်းဆက်ငင်းနေတဲ့အညီအပြည့်အစုံကကျွန်တော်မြန်မာနိုင်ငံတမန်ချတဲ့နိုင်ငံသားကြီးဦးရီနဲ့အညီတမန်ပြည်နဲ့အချိန်မျိုးဖြစ်တယ်ဆိုတာမျိုးကျွန်တော်မြင
်ရခိုင်ကြံပေးကော်မရှင်ရဲ့အစီရင်ခံစာကိုရခိုင်ပြည်နယ်မှာရှိတဲ့မွတ်စလင်အတိုင်းဝိုင်းကအကျိုးဆိုကြောင်းရခိုင်ပြည်နယ်အတွင်းနှစ်ဖက်အတိုင်းဝိုင်းအတူရှင်တွဲနေထိုင်ရေးလှုပ်ရှားဆောင်ရွက်နေတဲ့ကိုဆိုင်ကပြောပါတယ
်ဒီဘက်ဒီဗလာရေးအဖြစ်ပြောမယ်ဆိုရင်တော့ဒီဒီနယ်စုပါတာဝင်တွေအနေနဲ့ကတော့အခုဒီရခိုင်ကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုသူတို့ကစောင့်ဆိုင်နေနောက်ဒီအကြံပြုချက်တွေကိုပြရနေတဲ့အမှန်တကယ်လက်တွေ့အကောင်အထည်ပေါ်ပေးမှုဆိုတာကတော့ဒါလည်းသူတို့ကလုံးဝမျှော်လင့်နေတာ။ဒါပြုတော့ဆိုတော့ဒီဘက်ကအထူးသဖြင့်ဒီရခိုင်မှာရှိနေကြတဲ့ဒီမရှင်အတိုင်းဝိုင်းကလည်းဒီကော်မရှင်ရဲ့အကြံပြုချက်တွေကိုသူတို့ကကျွန်တော်လက်ခံနေကြိုးစီနေပေါ့နော်အဲ့ဒီအချိန်ကိုသူတို့အစိုးရကနေလုပ်ပေးဘူးဆိုတဲ့ဟာကိုမျှော်လင့်နေ
ဒါပေမဲ့လည်းတစ်ဖက်အတိုင်းအဝန်ဖြစ်တဲ့ရခိုင်လူမျိုးတွေအတွက်ကော်မရှင်ရဲ့အစီရင်ခံစာကိုလက်ခံဖို့အခက်အခဲတွေရှိနေကြောင်းကိုဆိုင်ကဆိုပါတယ
်ဒီအကြံပြုချက်တွေထဲမှာသူကတချို့အချက်တွေကတော့ချက်ချင်းလှုပ်ဆောင်ရမယ့်အချက်တွေပါတယ်တချို့အချက်တွေကတော့ရည်ရှိလှုပ်ဆောင်ရမယ့်အချက်တွေပါတယ်နောက်တချို့ဟာတွေကတော့ဒီဖွဲ့စည်းတည်ဆောက်ပုံစံရစိတ်ဆက်ရတွေမပါရဲဆိုပြီးတော့မှသူကအဲ့ဒါကိုအစိုးရကိုသူကကြံပြုထားတာသူကဒီကြံပြုချက်တွေကိုအစိုးရကနေပြီးတော့မှအကောင့်ထဲပေါ်တဲ့အခါကျရင်ကောရခိုင်မှာရှိတဲ့လက်ဖက်လူအတိုင်းဝိုင်းကဒါကိုအစိုးရနဲ့အတူတူအမှန်တကယ်သူတို့ကနေပြီးတော့ပူပေါင်းဆောင်ရွက်မှာလားအစိုးရကနေပြီးတော့မှတွားပြီးတော့မှအကောင့်ထဲပေါ်မယ်ဆိုရင်တော့မှဘုဘကရှိနေတဲ့ဒီလက်ဖက်လူအတိုင်းဝိုင်းတွေကနေတစ်ဖက်ဖက်ကဒါကိုသူတို့ကလက်မခံဘူးဆန့်ကျင်နေဆိုရင်တော့လေအဲ့ဒီခါကျရင်တော့အစိုးရလည်းချက်ပြီးတော့မှအခက် ဆုံးသွားမှာပေါ့နော
်ကော်ဖီအာနဲ့ဥဆောင်နေရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကို2016ခုနှစ်ဩဂုတ်လမှာဖွဲ့စည်းခဲ့ပြီးဓာတ်ပြအစီရင်ခံစာကို2019ခုနှစ်မတ်လကထုတ်ပြန်ခဲ့တာဖြစ်ပါတယ်ရှင်